ရန်ကုန်မြို့အပါအဝင်နေရာတော်များများမှာဒီကနေ့ပောက်ကွဲမှုတွေကြောင့်သေဆုံးသူနဲ့ဒဏ်ရာသူတွေရှိခဲ့ပါတယ်ရန်ကုန်တင်ကန်းကျွန်းမြို့နယ်ကမင်္ဂလာဆောင်တစ်ခုမှာပောက်ကွဲမှုဖြစ်ခဲ့လို့သတို့သမီးသေဆုံးခဲ့ပါတယ်ရန်ကုန်ရွှေပြည်သာမြို့နယ်ပသိမ်မြို့မန္တလေးမြို့ကလျက်စစ်မီတာဆောင်တဲ့ EPC ရုံးနေမှာလည်းဒီကနေ့ပောက်ကွဲမှုတွေဖြစ်ခဲ့ပါတယ်ရန်ကုန်ကလာတဲ့ပောက်ကွဲမှုသတင်းအပြည့်အစုံကိုတော့အလေးမာကပြောပြပါမယ်ခင်ဗျာ
ရန်ကုန်မြို့တင်ကန်းကျွန်းမြို့နယ်သူဝနကားကြီးရောက်ကွက်မှာမင်္ဂလာဆောင်အခမ်းအနားကျင်းပနေတဲ့နေ့တစ်ခုမှာဒီကနေ့ပောက်ကွဲမှုဖြစ်ခဲ့တာကြောင့်သူတို့သမီးဖြစ်သူပွဲချင်းပြီးတည်ဆုံခဲ့တာဖြစ်ပါတယ်။အဲဒီပောက်ကွဲမှုအတွင်ထိခိုက်ဒဏ်ရာရသူတွေလည်းရှိခဲ့ပေမဲ့ပောက်ကွဲမှုဖြစ်ပြီးချင်းရဲနဲ့စစ်တပ်ရောက်လာလို့အခြေအနေတိကျကတော့မသိသေးဘူးလို့အဲဒီအနီးဝန်းကျင်မှာနေထိုင်သူတွေကပြောပါတယ်။လက်ဆောင်ပုံဖွင့်စဉ်ပောက်ကွဲခဲ့တာဖြစ်ပါတယ်။လူမှုကွန်ရက်စာမျက်နှာတွေပေါ်မှာအဲ့ဒီပောက်ကွဲမှုဖြစ်စဉ်အကြောင်းတက်လာချိန်သူတို့သားဖြစ်သူကစစ်ကောင်စီကိုလိုလားထောက်ခံသူဖြစ်တယ်လို့တချို့ကဆွဆဲပြောပေမဲ့တီးခြားအတိမပြုနိုင်သေးဘူးလို့ဂျန်စီလူငယ်တယောက်က VOE ကိုပြောပါတယ်
။မင်္ဂလာဆောင်မှာပါဆယ်ပုံးဖွင့်တဲ့ချိန်မှာပါဆယ်တို့ဖွင့်တဲ့ချိန်မှာပေါက်သွားတာ။အဲ့ကောင်လေးကဟိုအစမ်းမပြရပါလေထောက်ဖြောက်လုပ်ထားတာ။အဲ့ဒါလည်းတခြားသူကဟိုကဖြစ်လို့ဟိုပြန်မလို့လို့ပြောတယ်လို့ပြောတယ်။ညီမတို့လည်းအဲ့ဒါအခု flight ဖြတ်နေရင် confirm မဖြစ်သေးဘူးပဲပြောရမယ်။
ဒီဘုံကွဲမှုနဲ့ပတ်သက်လို့တင်ကန်းကျွန်းရဲစခန်းနဲ့ရဲမှုကိုဆက်သွယ်ခဲ့ပေမဲ့ဖြေဆိုခြင်းမရှိပါဘူး။ရန်ကုန်မြို့နေရာတော်တော်များများမှာအခုနောက်ပိုင်းပောက်ကွဲမှုတွေဖြစ်နေတာမှာဒီနေ့တင်ကန်းကျွန်းမှာပောက်ကွဲမှုကတော့တေဆုံးဒဏ်ရာရတဲ့အထိဖြစ်ခဲ့တာပါ။အလားတူရန်ကုန်မြို့ရွှေပြည်သာမြို့နယ်ကားကြီးကိတ်မှတ်တိုင်နာက EPC ရုံးမှာလည်းဒီနေ့မီတာဆောင်သူတွေတန်းစီနေစဉ်ပောက်ကွဲမှုဖြစ်ခဲ့ပါတယ်
။ဆောင်တွေတော့ပောက်တာလို့ကြားတယ်ဗျ။သူကတော့ထိခိုက်မရှိဘူးလို့တော့ကြားတယ်။အဲ့ဒီနေရာဟိုတစ်ခေါက်ချက်တိုင်းနေလို့နှစ်ဖက်အဲ့မှာပြည့်ပြီးတည်သွားကြတယ်။အဲ့နေရာအဲ့ဒီရှိလေးမှာပ
ဲ။ AR တိုင်းပသိမ်မြို့ဘူတာယုံလန်းပေါ်မှာရှိတဲ့ EPC လျက်စစ်ရုံးမှာလည်းဒီကနေ့မီတာဆောင်သူတွေရှိနေချိန်နေ့လယ်12နာရီကျော်ဝင်းကျင်မှာပောက်ကွဲမှုတစ်ခုဖြစ်ခဲ့ပါတယ်။မီတာဆောင်သူတွေများပေမဲ့ပောက်ကွဲမှုဖြစ်တဲ့နေရာဟာငွေလက်ခံတဲ့အခန်းထဲမှာဖြစ်လို့မီတာဆောင်သူတွေနဲ့ဆိုမှန်တဲ့တန်စကားခြားပြီးဖြစ်ခဲ့တာပါ။မီတာယုံရှိမှာရဲတွေရှိနေချိန်ယုံနဲ့ပောက်ကွဲမှုဖြစ်ခဲ့တာလို့မျက်မြင်တွေ့သူတူကပြောပါတယ်
။ထိခိုက်မှုကတော့ယုံဝင်တယ်ဒါပေမဲ့သူကအခုမှဝင်တာပေါ့နော်။တိတန်သမားကြီးမရှိတဲ့နောက်ပိုင်းဝင်တဲ့ကလေးပါ။အသက်20ပေါ့အမျိုးသားပေါ့မီတာဆေးခေါ်မှာပေါ့သူကဆေးယုံပေါ့နော်ဆေးဆေးယုံပေါ့တက်မလို့ဆေးယုံမှာပေါ့ဒီတောင်ပေါ်ထစ်တက်ကဆေးယုံမှာပို့ထားတယ်ပေါ့သူ့အိမ်ကိုလည်းလာဝင်းရှာသူရှားနေတယ်။တော့စင်အဲ့တယောက်ပဲထိတာပေါ့နော်။အဲ့ကွန်ပျူတာကြီးပျက်စီးသွားတယ်။မှန်နေကွဲသွားတယ်ပေါ့
မန္တလေးမြို့ချမ်းအေးတာစီမြို့နယ်ဝါခင်ကုန်းဖျားအနီးက EPC ရုံးမှလည်းဒီနေ့ပောက်ကွဲမှုဖြစ်ခဲ့ပြီးရုံးဝန်တန်းအမျိုးသမီးတဦးထိခိုက်ဒဏ်ရာရခဲ့တဲ့ဆိုပေမဲ့ကြီးကြီးမားမားဖြစ်ခဲ့ဘူးလို့ဒေသခံတဦးကပြောပါတယ်
။ဆံမျိုးပေးကိုတွင်းနေကြတာပေါ့ဘာမှဆိုးဆိုးဝါးဝါးမရှိဘူးဘာမှမဖြစ်ဘူ
းဆရာနာသိန်းအုပ်ချုပ်နေတာကိုကန့်ကွက်တဲ့အနေနဲ့မီတာကအပါဝင်နာဆာကကောင်းစီကိုပေးရမယ်အခွန်ငွေတွေမပေးဆောင်ကြပဲပြည်သူတော်တော်များများဆန္ဒပြခဲ့ကြပါတယ်ဒါပေမဲ့တချို့မြို့နယ်တွေမှာမေလ25ရက်ဒီနေ့နောက်ဆုံးထားပြီးမပေးဆောင်ရင်လျှက်စစ်တပ်အားဖြတ်တောက်အရေးယူခံရမယ်လို့လျှက်စစ်နဲ့စွမ်းအင်ဝင်ကြီးဌာနကထုတ်ပြန်ထားပါတယ်ဒါကြောင့်တချို့ကမီတာကတွေပေးဆောင်နေကြချိန်မီတာရုံးတွေမှာပောက်ကွဲမှုတွေဖြစ်ခဲ့တာပါဒီပောက်ကွဲမှုနဲ့ပတ်သက်လို့ဘသူလက်ချက်လဲဆိုတာတော့မသိရသေးပါဘူးစစ်ကောင်စီဘက်ကတော့မြန်မာနိုင်ငံမှာဖြစ်ခဲ့တဲ့ပောက်ကွဲမှုတချို့ဟာစစ်တပ်အာဏာသိမ်းတာကိုစန့်ကျင်သူတွေကအကြမ်းဖက်တိုက်ခိုက်နေတာဖြစ်တယ်လို့ပြောကြားထားပါတယ်ရှင
်အလိမ်မာတင်ပြပေးခဲ့တာပါခင်ဗျာ